မင်္ဂလာပါခင်ဗျာစနေညပိုင်းတည်းလီလိုက်အစီအစဉ်ကနေပြီးကြိုဆိုပါရစေကျွန်တော်တို့ဒီနေ့ဆွေးနွေးမယ့်အကြောင်းအရာကတော့ဒီရွေးကောက်ပွဲကာလဖြစ်နေတော့ရွေးကောက်ပွဲနဲ့ဆက်ဆက်နေတဲ့အကြောင်းအရာပဲဖြစ်ပါတယ်အဓိကတော့ဒီလက်ရှိမြန်မာတပ်မတော်အနေနဲ့ဒီရွေးကောက်ပွဲမှာဘယ်လိုပုံစံမျိုးရပ်တည်မလဲတမတ်ရှိရှိနဲ့ရပ်တည်သွားနိုင်ပါမလားဆိုရဲအမိကုန်းနဲ့ပတ်သက်လို့ကျွန်တော်သုံးသပ်ဆွေးနွေးမှာဖြစ်ပါတယ်ဘာကြောင့်လဲဆိုတော့ဒီမြန်မာတပ်မတော်ရဲ့အကြီးအကဲဖြစ်တဲ့ဗိုလ်ချုပ်ကြီးမင်းအောင်လှိုင်အနေနဲ့တလောကသတင်းမီဒီယာနဲ့တွေ့တဲ့အခါမှာဒီလက်ရှိရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ထွက်လာတဲ့ရာလကူတို့အနေနဲ့လီစာအတိမတ်ပြုမယ်ပဲဆူရတက်တက်ဆိုတဲ့သဘောမျိုးပြောပါရခင်ဗျာဒါပေမဲ့တစ်ဖက်မှာတလောကလွိုက်ကော်မျိုးကိုတွားတဲ့အခါမှာဒီစစ်တပ်ကတက်ကဒီတောင်အရာရှိနဲ့တွေ့တဲ့အခါမှာပြောဆိုတဲ့နေရာမှာတော့ဒီလာမယ့်ရွေးကောက်ပွဲအတွင်းမှာတက်မတော်ကိုနားလည်မှုရှိတဲ့လူနောက်ကာကွယ်အမြင်ရှိတဲ့လူကိုဦးစားပြီးစဉ်းစားဖို့ဆိုပြီးတော့တိုက်တွန်းသွားတာလေးရှိပါတယ်အဲ့တော့ဒါကြောင့်မလို့ဒီနေ့ကာလအခုဒီရွေးကောက်ပွဲအစီအစဉ်အတွက်တက်မတော်အနေနဲ့ဘယ်လောက်ထိသမာသမရှိရှိနဲ့ယက်တိနိုင်မလဲဆိုရဲမိကွန်းကျွန်တော်တို့ရှိပါတယ်အဲ့တော့အရင်ဆုံးကျွန်တော်ဆွေးနွေးမဲ့လူတွေကတော့ကျွန်တော်နှစ်ဦးဖိတ်ခေါ်ထားပါတယ်သူကတော့ဒီမြန်မာမီဒီယာကောင်ဆယ်ကဥစော်တက်ထွေးဖြစ်ပါတယ်ခင်ဗျဒီလိုင်းပေါ်ရောက်နေပါပြီနောက်တစ်ခုကတော့ဒီမြန်မာရေလီလာတုံးတက်သူဖြစ်တဲ့ဒေါက်တာရံမျိုးသိန်းဖြစ်ပါတယ်နှစ်ဦးဆုံးဒီလိုင်းပေါ်မှာရှိပါတယ်အရင်ဆုံးကျွန်တော်ကုဇော်တက်ထွေးကိုဖိတ်ခေါ်ချင်ပါတယ်ကုဇော်တက်ထွေးကြားပါလားခင်ဗျဟု
တ်ကဲ့ကြားပါတယ်
ကုဇော်တက်ထွေးတလောကပဲဒီဗိုလ်ချုပ်ကြီးမင်းအောင်လှိုင်ကဒီသတင်းမီဒီယာနဲ့တွေ့ရတဲ့အထဲမှာကုဇော်တက်ထွေးလဲပါဝင်တာကျွန်တော်တွေ့ရပါတယ်ခင်ဗျကုဇော်တက်ထွေးလဲရှိတဲ့ခါကျတော့ရဘိုးကြောင့်ကြီးမင်းအောင်နိုင်ရဲ့ရွေးကောက်ပွဲနဲ့ပတ်သက်လို့သူရဲ့ရက်တီချင်းနဲ့ပတ်သက်လို့တီးကြကြအဲ့တော့ကနှုတ်အားဖြင့်ပြောသွားနေတာဘယ်ချက်တွေသတိထားမိပါလဲ။န
ံပါတ်၁ကတော့ကျွန်တော်တို့ဒီတက်မတော်အားခုနအာဏာပါတီကအနိုင်ရရှိခဲ့မယ်ဆိုရင်လည်းအာဏာပါတီအခုလက်ရှိအာဏာပါတီနဲ့တက်မတော်ရဲ့ခုနဟိုရွေးကောက်ပွဲကိုရှင်းပြနေရမလို့ပဲနဲ့ဝင်ရောက်အနိုင်ရရှိမယ်25ရာခိုင်နှုန်းဟိုပေါင်းစည်းမယ်ဆိုတဲ့အချက်ကိုတော့နံပါတ်1ညင်းဆိုသွားပါတယ်။အဲဒါကတော့ခုနဒီအနာပါတီကလွတ်တော်ကိုယ်တိုင်ဒီဝီရဲ့ပြောစကားကြောင့်တက်မတော်ရဲ့ဒီ25ရာခိုင်နှုန်းကအဲကျွန်တော်တို့ကြံ့ခိုင်ရေးပါတီရဲ့လက်ရှိ2015မှာရရှိမဲ့ရလဒ်ကိုပေါင်းမယ်ဆိုတဲ့အားနဲ့ပတ်သက်ပြီးတော့သူ့အနေနဲ့ဒါကမဖြစ်နိုင်ဘူး။ဒါဆိုလို့ရှိရင်ကိုယ်တိုင်ဒီဝီရဲ့ပြောစကားကဖြစ်ပြီးတော့တက်မတော်ရဲ့သဘောထားမဟုတ်ဘူးလို့နံပါတ်1ညင်းဆိုသွားပါတယ်။နံပါတ်2ထူးခြားချက်ကိုပြောရမယ်ဆိုလို့ရှိရင်တော့ဒီတက်တွင်းထဲမှာရှိတဲ့မဲယုံတွေကိုကျွန်တော်တို့မီဒီယာသမားတွေကနေပြီးတော့တက်တွင်းထဲမှာရှိတဲ့မဲယုံတွေလွတ်လွတ်လပ်လပ်မဲပေးခြင်းရှိမရှိကျွန်တော်တို့လေးလံဆန်းစစ်ချင်တယ်ဆိုလို့ရှိရင်ဒီတော်လို့ရွေးကောက်ပွဲကော်မတီကချမှတ်ထားတဲ့စီမင်းစည်းကမ်းဒီအတိုင်းကျွန်တော်တက်တွင်းမှာရှိတဲ့မဲယုံတွေမှာမီဒီယာသမားတွေဓာတ်ရောက်လေ့လာနိုင်တယ်ဆိုတဲ့အချက်ကိုကျွန်တော်တို့ကာကွယ်ဦးစီးချုပ်ကျွန်တော်တို့ဗိုလ်ချုပ်ဦးမင်းအောင်လှိုင်ကနေပြီးတော့မှပြောဆိုကြတာတွေ့ရပါတယ်ဒါကတော့ကျွန်တော်အနေနဲ့အသက်တရဟိုကျေထူးထူးခြားခြားကျွန်တော်တတိထားမိတဲ့အချက်တစ်ချက်ဖြစ်ပါတယ်။
ဟုတ်ကဲ့ကျွန်တော်တစ်ဆက်သေးပဲကိုဇော်တထွေးရဲ့သုံးသက်ချက်လေးအမြင်လေးသိမေးချင်ပါလေခင်ဗျာ။တကယ်ပဲဒီတက်မတော်အနေနဲ့ခုနသူပြောသွားသလိုယက်တီနိုင်မဲ့အနေထားတမတ်ရှိရှိနဲ့ယက်တီနိုင်မဲ့အနေထားရှိလားသူ့ရဲ့စကားအရနောက်ကိုဇော်တထွေးရဲ့သုံးသက်ချက်ရဘလို့မြင်ရပါလဲ
။ကျွန်တော်တို့ဒီတက်မတော်ကာကွယ်ဦးစီးချုပ်နဲ့မီဒီယာသမားတွေတွေ့တဲ့ဟာကဟိုမီဒီယာအားလုံးပါတယ်လို့မဆိုနိုင်ပါဘူး။နေ့စဉ်သတင်းစာတွေရဲ့နောက်ပြီးတော့ broadcast media တွေရဲ့ press နဲ့ပတ်သက်ပြီးတော့တရားဝင်ရည်တည်နေတဲ့ကျွန်တော်တို့ organization တွေဒါပဲပါပါတယ်အဲ့တော့ဒီလိုမျိုးဟိုအဖွဲ့တွေနဲ့တွေ့တဲ့အခါမှာတက်မတော်ကဝေးဦးစီးချုပ်ကနေပြီးတော့ဒီ2015ရွေးကောက်ပွဲနဲ့ပတ်သက်ပြီးတော့ပြောဆိုချက်တွေဟာပြောမယ်ဆိုရင်တော့အဓိကအဖြစ်ရေဘူးကဆက်ပါတယ်အဓိကအဖြစ်တော့ကျွန်တော်တို့ဒီနိုင်ငံတကာသတ်မှတ်ထားတဲ့စံနှုန်းတွေကိုမချိုးဖောက်ဘူးဆိုတဲ့အဓိပ္ပာယ်သက်ရောက်တဲ့အရာတွေကိုပဲကြီးပေးတာဖြစ်ပြီးတော့ထူးထူးခြားခြားပြောဆိုတာကိုမတွေ့ရပါဘူးဒီဒါကြောင့်မလို့ကျွန်တော်ကာဝေးဦးစီးချုပ်အနေနဲ့ရွေးကောက်ပွဲမှာဘလို့ရက်တည်မယ်ဆိုတာကိုမီဒီယာသမားတယောက်အနေနဲ့ကျွန်တော်ခံမှန်းရတာအတော်ခက်ခဲပါတယ်ဒါပေမဲ့ကျွန်တော်တို့ဒီလက်ရှိကျွန်တော်တို့ကြံ့ခိုင်ရေးပါတီမှာတော့ကျွန်တော်တက်မတော်အငင်းသာယူသွားတယ်ကျွန်တော်တို့ဒီတကယ်ဒုတိယဗိုလ်ချုပ်ကြီးတွေဗိုလ်ချုပ်ကြီးတွေကဒီမှာပါဝင်ပြီးတော့ရွေးကောက်တင်ပြောက်ပြီးတော့မှမင်းရောက်ရေးခံဖို့ကြိုးစားနေတာဖြစ်တဲ့ကြောင်းတက်မတော်နဲ့အာဏာရပါတီရဲ့ကြားအဆက်ဆံရေးကိုကျွန်တော်အနေနဲ့ကဟိုဟုတ်တယ်မဟုတ်ဘူးဆိုပြီးတော့ကျွန်တော်တို့အနေနဲ့တိတိကျကျပြောဆိုဖို့အချက်လက်တွေကတော့တော်တော်ရှားပါးနေတာတွေ့ရပါတယ်။တခုကျွန်တော်တို့သတိထားမိရတော့တက်မတော်ကဝေးဦးပြီးကျောင်းကမီဒီယာနဲ့ပတ်သက်ပြီးတော့ပုံမိုးရင်းနှီးပွင့်လင်းတဲ့အသံတန်ကိုတိဆောက်ဖို့ကျွန်တော်တို့ကြိုးစားရှင်ပုံရပြီးတော့နောက်တစ်ခုကဒီအာဏာရပါတီမဟုတ်တဲ့တခြားတိုင်းရင်းသားမျိုးစုတွေနောက်ပြီးတော့ကျွန်တော်တို့အတိုက်ခံပါတီတွေနဲ့လည်းသူ့အနေနဲ့အချင်းချင်းဖြစ်ဖြစ်ဆက်ဆံလို့ရတယ်ဆိုတဲ့အသင်္ကြန်ကိုပေါ်ဆောင်ဖို့ကြိုးစားနေတာကိုတော့ကျွန်တော်တွေ့တယ်လို့ခံစားရပါတယ်
အဲ့တော့ကျွန်တော်တစ်ဆက်တည်းမြင်ချင်တာကလက်ရှိကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လီနဲ့နိုင်ငံရေးရာသူ့မှာရည်မှန်းချက်တစ်ခုခုရှိတယ်ဆိုတဲ့အမြင်လားရှိနိုင်လားကိုစောတက်ထွေးဘယ်လိုသုံးသပ်မိလဲ
ကျွန်တော်တူးတဲ့အမြင်အရဆိုရင်တော့ကျွန်တော်တို့ဒီအခုလက်ရှိတက်မတော်ကာကွယ်ဦးစီးချုပ်ဗိုလ်ချုပ်ကြီးမင်းအောင်လာရလာမယ့်အနာဂတ်နိုင်ငံရေးမှာကျွန်တော်တို့နိုင်ငံတော်ဦးဆောင်မှုအတွက်သို့မဟုတ်သမရယာတို့ရာဂူတို့အတွက်ကြိုးစားပြင်ဆင်နေတာကိုတွေ့ရတယ်လို့ကျွန်တော်အနေနဲ့သုံးသပ်ပါတယ
်။ဒါ
ကြောင့်လဲဆိုတော့ကျွန်တော်တို့အခုကျွန်တော်တို့2010နိုင်ငံရေးပြုပြင်ပြောင်းလဲမှုတွေစတင်ပြီးတော့မှကျွန်တော်တို့တစ်ဖက်ကဒီတမရော်နဲ့ပတ်သက်တဲ့အင်အားစုကိုကိုးစားပြုပြီးဥဆောင်ခဲ့တဲ့နိုင်ငံတော်သမ္မတဦးသိန်းစိန်နဲ့အစိုးရအဖွဲ့ရဲ့စွမ်းဆောင်ရည်နဲ့ပြည်သူလူထုရဲ့ယုံကြည်ကိုးစားမှုကြာဆင်းလာမှုပါဆိုလို့ရှိရင်ကျွန်တော်တို့ကာကွယ်ဦးစီးချုပ်ကနေပြီးတော့နောက်နာဂတ်နိုင်ငံရေးမှာဥဆောင်မှုအတွက်ကိုစေ့စော်လိုက်ပုံပေါ်ပါတယ်နောက်တစ်ခုကတစ်ဖက်မှာရှိနေတဲ့ကျွန်တော်တို့အတိုက်ခံကျွန်တော်နိုင်ငံရေးပါတီရဲ့ရွေးကောက်ပွဲမှာအားကောင်းလာမှုဟာကျွန်တော်တို့တက်မတော်နဲ့အာဏာရပါတီကိုကျွန်တော်စိုးရိမ်ပူပန်မှုဖြစ်စေတယ်လို့ယူဆပါတယ်။ဒါငကူပြင်ဆင်ထားတဲ့နိုင်ငံရေးပုံစံလမ်းကြောင်းကတွေးဖီလာတဲ့အချက်လက်တွေကိုတွေးရလေလေတစ်ဖက်ကနေပြီးတော့မှကျွန်တော်တို့ဟိုနိုင်ငံရေးဟိုအရာကျွန်တော်တို့မထင်မှတ်တဲ့အရာတွေကိုပြုပြင်ပြောင်းလဲကိုစူးစမ်းလာတဲ့အချက်လက်တွေကိုတွေးရလေပဲလို့ကျွန်တော်ယူဆပါတယ
်။ဟုတ်ကဲ့ကျွန်တော်အမှတစ်ချက်ထပ်မေးကြပါရဲခုနကဗိုလ်ချုပ်ကြီးမင်းအောင်လိုင်းနဲ့မီဒီယာနဲ့ဆက်ဆံရေးခုနကောင်းလာတဲ့နိုင်ငံရေးပတ်တည်နဲ့ဆက်ဆံရေးတွေရှိလာနိုင်တယ်ဆိုရဲအသုံးသက်ချက်မှာကျွန်တော်တခုမေးချင်တာဗိုလ်ချုပ်ကြီးမင်းအောင်လိုင်းရဲ့လက်ရှိလုပ်ရက်ကတက်မတော်ပေါ်အမြင်ပိုကောင်းလာအောင်လို့ကြိုးစားလားသူ့ပေါ်အမြင်ကောင်းအောင်လို့ကြိုးစားလားနည်းကွဲပြောပြဘယ်လိုသုံးသပ်မိလဲ
ကျွန်တော်အမြင်ရကြည့်ရင်တော့တက်မတော်ရဲ့ခေါင်းဆောင်တရားအပေါ်မှာရှိတဲ့အမြင်ကိုမီဒီယာရဲ့အမြင်ကိုကောင်းအောင်လုပ်တာလားဖြစ်ပြီးတော့တက်မတော်အပေါ်အမြင်ကိုပြည့်ပြည့်စုံစုံကျွန်တော်ကောင်းဖို့အတွက်ဟိုပြင်ဆင်လာတာကိုမတွေ့ရပါဘူး။ဥပမာအပြင်ဆိုလို့ရှိရင်တော့တိုင်းပြည်မှာကျွန်တော်တက်မတော်အရာရှိတွေကိုအရက်ဖက်နယ်ဖက်တွေကိုကျွန်တော်တို့ရွှေပြောင်းတဲ့အတွက်ကြောင့်ဟိုဖဲကျိုးကျွန်တော်တို့ဟိုဟာလေကမ်ပိန်းတွေရှိနေပါတယ်။အဲ့ဒါတွေနဲ့ပတ်သက်ပြီးတော့တိတိတာတာဟိုဂရီပေးခြင်းသို့မဟုတ်ပြည်ပြင်ပြောင်းလဲဖို့အတွက်လှုပ်ရှင်ဒါမှမဟုတ်နောက်အနာဂတ်မှာကျွန်တော်တို့တက်မတော်အရာရှိတွေကိုဟိုအရက်ဖက်ဝန်ကြီးဌာနတွေမပို့ဘူးဆိုတဲ့ဂရီကွေတွေကိုကျွန်တော်တို့ပြောဆိုခြင်းမရှိပါဘူး။ဒါကဆိုလို့ရှိရင်တက်မတော်ရဲ့ငကူချမှတ်ထားတဲ့နိုင်ငံရေးလမ်းကြောင်းသို့မဟုတ်တက်မတော်ရဲ့ဒီ principle တွေကိုပြည်သူသားပြည်သူကြောင်းလည်းချင်းမပြူဘူးဆိုတာကိုကျွန်တော်သိတာထင်ရှားသေးပါတယ်။ဒါပေမဲ့ကျွန်တော်တို့တက်မတော်ကိုဦးစီးဦးဆောင်ပြုနေတဲ့ခေါင်းဆောင်တရားအနေနဲ့ကတော့မြည်ပြီးအဖွဲ့အစည်းနဲ့မဆိုမြည်ပြီးမီဒီယာနဲ့မဆိုကျွန်တော်တို့ယင်းနည်းနှွေးထွေးစွာဆက်ဆံပြီးတော့မေးချင်တဲ့မေးခွန်းကိုမေးနိုင်တယ်ဆိုတာကိုတော့ကျွန်တော်တို့ပြောင်းလဲရွှေ့ရှားလာတာကိုတွေ့ရပါ
တယ်။ဟုတ်ကဲ့သူဆက်ဆံရေးအကောင်ကိုစူးစမ်းလာတဲ့သဘောပေါ့ဒါပေမဲ့ခုနကကိုစောတထွေးပြောသွားတဲ့ထမရသမရလောင်းအဖြစ်သူရွေးချယ်ခံရနိုင်ဘူးသူအနေနဲ့ကြိုးစားတဲ့သဘောရိပ်အောင်တွေ့ရတယ်ဆိုတာဒီခုနရင်းရင်းအောင်ဆက်ဆံတဲ့အပြင်တခြားဘလို့အချက်တွေကြောင့်သုံးသပ်မိတာပါလဲ
။ဒါပေမဲ့ကျွန်တော်တို့အနေနဲ့ဟိုမီဒီယာကမေးခွန်းတစ်ခုမေးခဲ့ပါတယ်။2016မှာကျွန်တော်တို့ဒီတက်မတော်ကာကွယ်ဦးစီးချုပ်ကဒီအသက်60ပြည့်ပြီးတော့ကျွန်တော်အနားယူပြီးတော့နိုင်ငံရေးကိုသွားမလားမသွားဘူးလားဆိုတဲ့ကျွန်တော်တို့မေးခွန်းမှာဒါနဲ့ပတ်သက်လို့တော့ကာကွယ်ဦးစီးချုပ်ကနေပြီးတော့မှဒါနဲ့ပတ်သက်တိကျရှင်းလင်းတဲ့ကျွန်တော် message ကိုပေးပို့ထားခြင်းမရှိပါဘူး။အထူးသဖြင့်ကတော့2016ခုနှစ်မှာကာဝေးဦးစီးချုပ်ကအသက်60ပြည့်ပြီမဲ့ကကနာကောင်စီရဲ့ကျွန်တော်တို့ဆုံးဖြတ်ချက်ရဆိုလို့ရှိရင်ဆက်လက်ပြီးတော့တက်မတော်မှလည်းရှိနိုင်တယ်နိုင်ငံရေးရှင်တွေကလည်းအခြေအနေပြောင်းလဲနိုင်တယ်အထူးသဖြင့်ကာဝေးဦးစီးချုပ်ပြောတာကတော့တူတောင်ကာဝေးဦးစီးချုပ်ဖြစ်ဖို့ဆိုတာကိုကျွန်တော်တို့အချင်းတူတူလေးတွေ့မှသိခဲ့တာဖြစ်ပြီးတော့ဖြစ်နိုင်ရှိရဲ့10ယောက်ထဲကသူဖြစ်တယ်ဆိုတာကိုသိတာအရန်ကိုနောက်ကြတယ်လို့ပြောပါတယ်ဒီအသေးပဲအားနိုင်ငံရေးနဲ့ပတ်သက်ပြီးတော့ဘာမှမဆိုတက်မတော်ကဆုံးဖြတ်နိုင်တယ်ဆိုတာကိုမီဒီယာသမားတွေကိုတော်ဝိုက်ပြီးအသိပေးခြင်းလို့ကျွန်တော်ယူဆပါတယ်
ဟုတ်ကဲ့ကိုစောတချွေလိုင်းပေါ်မှာခဏနေပြီးပါအောင်ခင်ဗျကျွန်တော်ဒေါက်တာရံမျိုးသိန်းဖိတ်ခေါ်ချင်ပါတယ်ကိုရံမျိုးသိန်းကြားပါလားခင်ဗ
ျဟုတ်ကဲ့ကြားပါပြီ
ကိုရံမျိုးသိန်းခုနကကိုစောတချွေသုံးသက်သွားတဲ့အထဲမှာတက်မတော်တော့မဟုတ်သေးဘူးကာဝေးဦးစီးချုပ်အနေနဲ့နိုင်ငံရေးရည်မှန်းချက်တစိုးတရာရှိနေတယ်ဆိုရယ်သူ့မြင်ရှိပါတယ်ကိုရံမျိုးသိန်းသဘောတူပါလား
ကျွန်တော်ရဲ့အမြင်ကတော့ပေါ့လေဒီတက်မတော်ကာကွယ်ရေးဦးစီးချုပ်ကိုတက်မတော်ကလည်းအငြင်းစားယူခိုင်းပြီးတော့သမရတာဝန်ထမ်းဆောင်ခိုင်းလို့ဆိုတာကျွန်တော်အများအားဖြင့်လက်ရှိအခြေအနေမှာဖြစ်နိုင်ခြင်းငဲတယ်လို့ကျွန်တော်ကမြင်ပါတယ်။ဒါပေမဲ့ကျွန်တော်အဲ့လိုသုံးသပ်လဲဆိုတော့လက်ရှိမြန်မာနိုင်ငံရဲ့ဖွဲ့စည်းပုံအခြေခံဥပဒေအရကြည့်မယ်ဆိုရင်ကာကွယ်ရေးဦးစီးချုပ်ရဲ့အနေအထားနဲ့သမရရဲ့အနေအထားနှစ်ခုကိုနှိုင်းယှဉ်ကြည့်မယ်ဆိုရင်ကာကွယ်ရေးဦးစီးချုပ်ရဲ့အနေအထားဟာဒီဟာမျိုးပို့ပြီးတော့အရေးပါတာကိုတွေ့ရပါတယ်။ဥပမာအားဖြင့်သမရဟာအုပ်ချုပ်ရေးအပိုင်းမှာပဲသူကဟိုဦးဆောင်နိုင်တဲ့အပိုင်းရှိပြီးတော့ကာကွယ်ရေးဦးစီးချုပ်အနေနဲ့အုပ်ချုပ်ရေးမှာရောဥပဒေပြုရေးမှာရောသူက ဝင်ကြီးနဲ့ဒီလွှတ်တော်ကိုယ်စားလှယ်တွေကိုခန့်အပ်နိုင်တဲ့အနေအထားမျိုးရှိပါတယ်။အဲ့ဒီအနေအထားရကြည့်မယ်ဆိုရင်အဲလက်ရှိ2015ရွေးကောက်ပွဲဖြတ်သန်းပြီး2015ရွေးကောက်ပွဲအလွန်ကာလတနည်းအားဖြင့်နိုင်ငံရေးရပြောမယ်ဆိုရင်ထိလွယ်ရှလွယ်တဲ့ကာလအခြေအနေမျိုးမှာသမ္မတကာကွယ်ဦးစီးချုပ်အစ်စ်ခံထားလို့ဆိုတာဖြစ်နိုင်ခြင်းမရှိတယ်လို့လက်ရှိသမ္မတကာကွယ်ဦးစီးချုပ်ကပဲဆက်လက်ပြီးတော့တာဝန်ထမ်းဆောင်သွားဖို့အလားအလာများတယ်လို့ကျွန်တော်ကမြင်ပါတယ
်။ဟုတ်ကဲ့အခုရံမျိုးသိန်းထောက်ပြတဲ့ချက်လေးတော့ကောင်းပါလေ။ကာကွယ်ဦးစီးချုပ်ရဲ့လုတ်ပိုင်မဲ့ဒီဖွဲ့စည်းပုံရတော့ကြီးနေတဲ့ကိစ္စပေါ့။နောက်တစ်ချက်ကျွန်တော်ရုပ်ောက်ပွဲနဲ့ဆက်ဆက်ပြီးတော့မေးသွားချင်ပါတယ်။ခုနကကျွန်တော်ပြောတဲ့အထက်မှာပါပါတယ်။လွိုက်ကောမှသူပြောသွားတဲ့အထက်မှာတမရောအနေနဲ့တမရောသားရိအနေနဲ့ဒီလာမယ့်ယူကောက်ပွဲမှာတမရောကိုနားလေသူနားလေသူတွေနားလေသူတမရောပေါ်မှာနားလေမှုရှိတဲ့သူနောက်တစ်ခါကာဝေးအမြင်ရှိတဲ့သူဒီလိုလူကိုဦးစားပေးစဉ်းစားသင့်နေဆိုရဲတိုက်တွန်းချက်ရှိပါလေခင်ဗျာဒီအချိန်ရဆိုရှင်တမရောအနေနဲ့လက်ရှိယူကောက်ပွဲပေါ်မှာရက်တိကျက်ကောမှာခုနအရင်ပြောသွားတဲ့ဟာနဲ့များတွားပြီးတော့ထိခိုက်နိုင်ကြရှိလားကိုရမျိုးသိဘယ်လိုမြင်ပါလဲ
ကျွန်တော်မြင်တာတော့ဟိုဖွဲ့စည်းပုံအခြေခံဥပဒေရဲ့အောက်မှာတမရောတာဝန်ဦးစီးချုပ်ကတမရောမှာရှိတဲ့အရာရှိတွေရောတမရောသားတွေရောနောက်တိုင်းသားပြည်သူလူထုတစ်ရက်လုံးဟာနိုင်ငံသားဆိုတဲ့အဆင့်အတန်းတစ်ခုမှာအလုံးတန်းလူကြီးလူရှိတာအဲ့ဒီအခါကျတော့နိုင်ငံသားအခွင့်အရေးကလွတ်လပ်စွာဆုံးဖြတ်ပြီးတော့လွတ်လပ်စွာမဲပေးပိုင်ခွင့်ရှိရပါမယ်အဲ့နိုင်ငံသားတဦးကနေပြီးတော့အခြားနိုင်ငံသားတဦးပေါ်မှာသူ့ရဲ့လွတ်လပ်စွာမဲပေးပိုင်ခွင့်ကိုဩဇာလွှမ်းမိုးတာမျိုးဟာဒီမိုကရေစီကျင့်စဉ်အလေးအထားအရကြည့်မယ်ဆိုရင်အင်မတန်မှမလျော်ကန်တဲ့အမြင်ထားတစ်ခုလို့ကျွန်တော်ကမြင်ပါတယ်။နောက်ပြီးတော့ဒါအပြင်ကျွန်တော်2015ရွေးကောက်ပွဲမှာကျွန်တော်အမြင်အားဖြင့်ကျွန်တော်ရဲ့သုံးသပ်မှုအားဖြင့်တမရောသားနဲ့တမရောသားမိသားစုဝင်ဟာလက်ပြီးပိုင်ခွင့်ရှိသူဟာတပန်းလေးပါလောက်ရှိနိုင်ပါတယ်။ဒါပေမဲ့လက်ရှိအချိန်တွင်ဒီရွေးကောက်ပွဲကိုမရှင်ရဲ့အင်တာနက်ဆာမျက်နှာမှာတမရောသားနဲ့တမရောသားမိသားစုဝင်တွေလက်ပြီးပိုင်ခွင့်ရှိသူဘလောက်ရှိရဲဆိုတာကိုလက်ရှိအချိန်တွင်တရားဝင်ထုတ်ပြန်ထားတာတော့မရှိပါဘူး။ဒါပေမဲ့တပန်းလောက်ရှိတဲ့လက်ပြီးပိုင်ခွင့်ရှိသူဟာကျွန်တော်အားဖြင့်ရွေးကောက်ပွဲရဲ့ရှားလာပေါ်မှာအများကြီးပြောင်းနိုင်ခြင်းရှိတယ်လို့ကျွန်တော်ကမြင်ပါရဲ့။အဲဒီအခါကျတော့အဲ့ဒီတပန်းကျွန်တော်ဆိုရလေလက်ပြီးပိုင်ခွင့်ကျွန်တော်အတွက်မှာကျွန်တော်အများအားဖြင့်အဓိကတာဝန်ရှိသူကပြည်တော်စုရွေးကောက်ပွဲကော်မရှင်ဖြစ်ပါလေပြည်တော်စုရွေးကောက်ပွဲကော်မရှင်ကနေပြီးတော့တမရတော်ဒါမြန်နဲ့တမရတော်ဒါရဲ့လေကားစုဝင်များလွတ်လပ်စွာသူဩဇာရွှန်းပေးမှုကျင်းစွာနဲ့မဲပေးနိုင်မှုကိုအခုဆုံးဟုတ်ကဲ့ကျွန်တော်
မြင်ပါတယ်။ဟုတ်ကဲ့ခုနကကျွန်တော်မိကုံးပဲပြန်ကောက်ချင်ပါလေ။တမ်ဘရောဆိုတော့ကအမေပေးအဖွဲ့စည်းပါ။အမေပေးအဖွဲ့စည်းအကြီးကဲတယောက်အနေနဲ့ခုနဗိုလ်ချုပ်ကြီးမင်းအောင်လိုက်ပြောသွားတဲ့အချက်ကတော့ဒီမဲပေးမှုမှာသွားပြီးတော့တမ်ဘရောသားတွေမဲပေးနိုင်မှုအတွက်ကိစ္စမှာသွားပြီးဩစာတက်ရောက်သွားနိုင်လား။အချိန်ကြီးက
ကျောက်ဆောင်ရဲ့သဘောကအချက်အောက်ကိုအမေနာခံမှုပေါ်မှာအခြေခံဖြစ်ဖြစ်ထားတဲ့အခါကျတော့အတိုင်းကတစ်ခုတည်းတက်ရောက်သွားနိုင်တယ်လို့ကျွန်တော်ကမြင်ပါတယ်။နောက်အချက်ကခုနကပြောတဲ့ဖြည့်စင်းလို့တဲ့အပိုင်းမှာပါရဲပေါ့လေ။ဥမာတက်မတော်မှာတက်တရအခြေဆုံးပေါ့လေ။နော်ဟိုဒီနိုင်ငံကတည်းကဟလာဒေသကြီးလာပြီးဝင်ဟာဒီကားကြီးတော့လက်ရှိအာဏာရပြည်ပေါ်စုဒီကောက်ကြီးပြည်အောင်စုစတဲ့ရင်းနဲ့ဖွဲ့စည်းပါတီကနေဝင်ပြီးတော့ရှင်းပြပါဖြစ်တဲ့အတွက်ဆိုလို့ဒီချက်လေးကိုကြည့်ရင်ကိုကျွန်တော်အမြင်အားဖြင့်တက်မတော်နဲ့လက်ရှိအာဏာပါတီကြားဆက်ဆက်မှုဟာအင်မတန်မှစံတွေကဖြစ်စရာအများရှိနေတာကိုလည်းတွေ့နေရပါတယ်။အဲနောက်တစ်ချက်ကလက်ရှိတက်မတော်ကာကွယ်ဦးစီးချုပ်ရဲ့တရားပြည်နယ်ခရီးစဉ်ဟာအဲဒေါ်ဆန်းစုကြည်ရဲ့တရားပြည်နယ်ခရီးစဉ်အပြီးမှာတွားရောက်တာဖြစ်တဲ့အတွက်ကြောင့်လည်းပဲနိုင်ငံရေးရကြည့်မယ်ဆိုလို့ရှိရင်ဒါဟာဟိုတိုက်ဆိုင်မှုမဟုတ်တဲ့အဲပြင်ဆင်မှုတစ်ခုလည်းဖြစ်ကောင်းဖြစ်နိုင်တယ်လို့ကျွန်တော်ကမြင်ပါတယ
်။ဟုတ်ကဲ့ဒေါက်တာရေမျိုးသိန်းကိုစောတထွေနှစ်ဦးလုံးလေးလိုင်းပေါ်မှာခဏနေပေးပါအောင်ခင်ဗျာကျွန်တော်သရော့ရှင်တွေကိုဖိတ်ခေါ်ကြပါလေဒီစနေဖို့ဆိုပြီးတော့တို့ဖုန်းနံပါတ်တွေပေးထားတာပါအရင်ဆုံးမောင်တက်တနာကြားပါလားခင်ဗျာကိုစောတထွေရှိပါတယ်ဒေါက်တာရေမျိုးသိန်းရှိပါတယ်မိကုံမေးလို့ရပါတယ်ဆွေးနွေးကြတာဆွေးနွေးလို့ရပါတယ်ခတ်တူတူတူပေါ့
ဒီတော့ကဟောကံကရက်တင်လားဆိုတဲ့ဒါတော့ကျွန်တော်တို့ဆက်နိုင်ဖို့ပဲဖြစ်ပါလေအကြောင်းလဲဆိုလို့ရှိရင်တော့ကနေပြီးတော့အခုကပြည့်တဲ့လက်သိန်းညာသိန်းပြဿနာအလုံးစုံဆောင်ရွက်ထားပြီးရပြီဆိုတော့အကြီးကတူချင်တာဆိုအာဏာကိုတော့တူချင်တယ်
啊，如今呢，看着都还留的是那些，哇，五千书啊，那个张老大，人家留也都，阿拉的第二十年一路，将来一路啊都突然发一点，然后这个，到三十几，我们啊，贵阳有的要走，第二十年我抓来，抓了这千数的路，哦，我就没往来打抓来，带人留到四年来。他们就带人到发动我们云南的青年下来，我们人在我们东方的西湖，到台球场以外，那个钱我们在会员里头来，那礼物带开我到到省内球场以外，那个带人在那里，我都压抑着放离场以外，阿拉怕人是不是？那上次叫预告会啊，这个当然那个阿三，这个哦阿康的事情说飞舞。退休后的当路阿姑老屋的六三学生的有些的，以前话都说我打的咯，我丢人屋里去啊，我打路的什么些，阿嘞亚洲大陆他录回来的，阿录回来的是杭州的，超市叫预告位了，如果我丢人，突然啊，那预告位帮我写，这业绩预告位帮我写啊，你知道，你没你没上来写生意的阿龙我，杨洋方外都一来的。因为我方外都原来的几月这个来的，但几月这几月来都在开始，正好的社会给啥的，把人家说打了干是干的鱼，但中间那个几月这几月都在，都在开始了。等一下我定位五零二一七了，我定位五零二一七了嘞，这叫预告。
Go Moderna phone line gala makau ma line chaw wa le chano naw tat tro shi tu tin bi ba me ko ti le mu kin bi ne ya ba ko ti le mu swin ne lo ya ba le tu 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 bo
ko khan ya chano ni ya na wo jo ni ni ya le pyo sa ga lo chano a yin chi shi ba wo ya ba chi lo le so na ka kai phun ji a phwe chi lo go ne ya yi ne na yi go wan ku lo lou ni ya le bo mi chi ne ba le ba chi lo le so chano a hu ne ma yi chou da me na要不着，我就买的你家的，挨着我喏。只要单一那地方，把这路哎，现在的来着，你去来着再看一下的嘞。挨着我之前就只要单一那，不要几里路喏，你们车呀也在都路长那走的路，只要单一那过的那边，路多的嘛。现在呢，因为要天香，路长那走的在街上里面的，你不就你要来丢了我着。
ကျွန်တော်တို့အနေနဲ့တော့ကျွန်တော်ကိုယ်စီဒီနော်လူတော်တဲ့အမှုနဲ့အောင်လို့လောက်ဆောင်တာဖြစ်တဲ့အတွက်ကျွန်တော်အနေနဲ့ယုံကြည်မှုကျွန်တော်ပြောချင်ပါတယ်ကိုတီးလိုက်မှုကျေးဇူးပါခင်ဗျာကျွန်တော်တို့ဒီစနစ်ဘက်အတွက်ပေးစာတစ်စောင်ရှိပါတယ်ကိုကြီးမြန်မာပြည်ဆိုပြီးတော့သူပေးလာတာလို့ကျွန်တော်ဂျာရီယာနှစ်ချုပ်ပြီးတော့ဖတ်ပြပါမယ်သူရေးထားတာကတော့ NLD အင်အားစုများကိုစနစ်လိုဒီမှာတဲ့တမရော်ဟာမြူလာနိုင်ငံရေးကိုဦးဆောင်သူမှာအခြေခံဥပဒေအရဖြစ်ပါတယ်အခြေခံဥပဒေမပြင်ဆင်နိုင်သေးရင်မြန်မာနိုင်ငံရေးဦးဆောင်မှုအခမ်းမှာပါဝင်နေမိတာဖြစ်ပါတယ်တဲ့ NLD နေနဲ့ဒီရုပ်ောက်ပွဲနိုင်ရတဲ့တိုင်တမရော်ကိုဖြစ်ပေပြီးတော့နိုင်ငံရေးဦးဆောင်ခွင့်ကိုတူတဲ့လို့ဆောင်ရမှာဖြစ်နိုင်သေးကိုလက်ခံထားသင့်ပါတယ်။အနေဒီဟာတမရော်နဲ့တူရှင်ပြီးမှသာလှုပ်ဆောင်နိုင်တဲ့မူဝါဒရှိထားသင့်ပါတယ်တဲ့။မြန်မာနိုင်ငံရဲ့အသွင်ကူးပြောင်းရေးအတွက်စိတ်ရှိရပါမယ်၊ဇွဲရှိရပါမယ်၊တင်းကြီးခံနိုင်ရပါမယ်။မခံနိုင်လို့ထပြီးတော့ချလို့ရှိရင်ဒီအောက်ကဘဝနေပြီးတော့တိုင်းပြည်ကိုမနစ်နာစေဖို့ NLD အနေနဲ့လိမ္မာပါနှက်ဖို့လိုပါတယ်ဆိုပြီးတော့ဒီစာရေးသူကိုကြီးမြန်မာပြည်ပါသူကအီးမေးလ်ကတင်ကျွန်တော်ရှိပေးလာတဲ့စာဖြစ်ပါတယ်ခင်ဗျာအဲ့တော့ဒေါက်တာရေမျိုးသိန်းကိုဒီစာပေါ်အခြေခံပြီးတော့ကျွန်တော်မေးချင်ပါတယ်ခင်ဗျာအဲ့တော့ခုနကတမရော်ရဲ့ရည်တည်ချက်နဲ့ပတ်သက်ပြီးတော့အနေထားတစ်ခုပေါ့နောက်တစ်ခုကလက်ရှိနိုင်ငံရေးရာမက်ဆက်စည်းဝေးမှုတွေလုပ်ကြတဲ့နေရာမှာရောကိုရည်မျိုးသိန်းဘလို့သတိထားမိလဲတမရော်ကိုသွားပြီးတော့ပုတ်ခတ်တာတမရော်ပေါ်ထိသွားပြီးတော့တခုလုတာမျိုးတွေ energy ဖြစ်စီတခြားပါတီတွေဘက်ကလုတာမျိုးတွေရောရှိပါလားခင်ဗျာ
အဲကျွန်တော်လေးလာကြည့်တဲ့နောက်မှာအမျိုးသားဒီမိုကရေစီအဖွဲ့ချုပ်ကအခြားကျွန်တော်တို့နိုင်ငံရေးပါတီတွေအနေနဲ့ရောတမရော်ကိုတိုက်ခိုက်တာပုတ်ခတ်တာမျိုးဟိုမဲဆွေစီယုံရေးကာလမှာလောက်တာကိုတော့ကျွန်တော်မသိရပါဘူး။အဲနောက်ခုနစာထဲမှာပါသလိုပဲကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲမှာဟိုတက်မလို့ဟာလေးပဲဟိုအရေးပါတဲ့နေရာမှာရှိတယ်ဆိုတာကိုတော့အဲမူအားဖြင့်လက်ခံပါတယ်။ဒါပေမဲ့ကျွန်တော်အမြင်အားဖြင့်ကျွန်တော်တို့နိုင်ငံရဲ့လက်ရှိဒီမိုကရေစီအပြောင်းလဲဟာတကယ်စစ်မှန်တဲ့အပြောင်းလဲလမ်းကြောင်းပေါ်ကိုမရောက်သေးတာတော့မြင်မရတဲ့အချက်လို့ကျွန်တော်ကမြင်ပါတယ်။အဲ့တော့ခုနပြောသလိုဖွဲ့စည်းပုံအခြေခံဥပဒေအချက်အသေးကိုကျွန်တော်တို့မဖြေရှင်းသမျှမဖြေရှင်းနိုင်သမျှနောက်ကျွန်တော်တို့ပြည်တွင်းရင်းနှီးရေးအချက်အသေးကိုမဖြေရှင်းနိုင်သမျှကျွန်တော်တို့နိုင်ငံရဲ့ဒီမိုကရေစီအပြောင်းလဲဟာ ပထမဆုံးခြေလှမ်းကိုလှမ်းလီလို့တော့ပြောလို့မရနိုင်ဘူးလို့ကျွန်တော်မြင်ပါတ
ယ်။ဟုတ်ကဲ့ကိုဒေါက်တာရင်မိုးသိကျွန်တော်တစ်ချက်တည်းဆက်သေးမေးချင်ပါလေခုနကပြောသွားတဲ့အချက်မှာဒီတက်မတော်ရဲ့ rule အခန်းကဏ္ဍကိုလက်ခံနေဆိုတဲ့ဟာပါပါတယ်အဲ့တော့ဘယ်လိုပုံစံမျိုးနဲ့လက်ခံတာလဲဥမာရွေးကောက်ပွဲနဲ့ဆက်ဆက်ပြီးတော့သူ့ရဲ့ယက်တီကျဲသူ့ရဲ့အခန်းကဏ္ဍကိုဘယ်လိုပုံစံမျိုးနဲ့လက်ခံနေပြောတာလဲကိုရိုင်မိုးသိရ။အ
ဲကျွန်တော်ရဲ့အမြင်ကမကျွန်တော်တို့နိုင်ငံရဲ့အမျိုးသားပြန်လည်တည်မြဲရေးဒီမိုကရေစီရေးနဲ့ငြိမ်းချမ်းရေးဂျုံတန်းစင်မှာတော့တက်မတော်ရဲ့ပါဝင်မှုကိုကျွန်တော်ကလက်ခံတယ်။အဲသို့တော်လည်းပဲအဖွဲ့စည်းပုံအခြေခံဥပဒေအရတော့အုပ်ချုပ်ရေးဥပဒေပြုရေးတွေမှာတက်မတော်ကပါဝင်နေဖို့ကတော့ကျွန်တော်အများအဖြစ်ပြောလို့ရှိရင်ဒီမိုကရေစီစံချိန်စံညွှန်းနေနဲ့လုံးဝကန့်ညွန့်မှုမရှိဘူးလို့ကျွန်တော်ကမြင်ပါတယ
်။ဟုတ်ကဲ့ကျွန်တော်ကုသသက်ထွေးကိုမေးချင်ပါတယ်ကုသသက်ထွေးခုနကဒေါက်တာရင်မျိုးသိန်းတလောလုံးကပြောသွားတဲ့အခါမှာဒီအာဏာရပါတီနဲ့လက်ရှိတက်မတော်ဘက်ကဆက်ဆက်မှုတွေပေါ့အထူးဖြစ်တက်မတော်အာဏာရပါတီချက်ခံရေးဆိုတာလည်းဗိုလ်ချုပ်ဟောင်းအနေနဲ့ဖွဲ့စည်းထားတာပါဒါပြင်မကြခင်ကအနည်းသာယူသွားတဲ့ဗိုလ်ချုပ်ကြီးတွေဆိုရင်လည်းအခုချက်ခံရေးပါတီမှာတွားပြီးတော့ရှင်ပြန်မှုလုပ်တာပေါ့နော်ခုနကကုသသက်ထွေးကိုသူဒီတက်မတော်ကာဝေးဦးစီးချုပ်ကသူတို့ပြောတဲ့အခါမှာသူတို့အနေနဲ့ဘယ်ဘက်ကမှမရက်ပါဘူးဆိုပြီးမြေသူတို့နဲ့ကြံ့ခိုင်ပါတီနဲ့ဆက်ဆံရေးဆက်ဆက်ရေးနဲ့ပတ်သက်လို့တကယ်ကင်းကင်းရှင်းရှိပါမလားကုသသထွေးအမြင်သိချင်ပါလေ
ဒါကတော့ကျွန်တော်တို့ရှင်းလင်းပါတယ်ကျွန်တော်တို့တွင်ခဲ့တဲ့1988ကနေပြီးတော့2015အထိကျွန်တော်တို့ပြောဆိုနေရတာကတော့ဒီကျွန်တော်တို့ဒီအာဏာရှင်စနစ်နဲ့ဒီမိုကရေစီကျွန်တော်ပြုပြင်ကြောင်းလေးတက်နာဖြစ်ပါတယ်အဲ့လိုပြောတဲ့အခါမှာကျွန်တော်တို့ဟာကနဒီမိုကရက်တစ်စံနှုန်းတွေကိုပြောတဲ့အခါမှာကျွန်တော်တို့ကဘယ်လိုရှိရင်နိုင်ငံတကာစံနှုန်းတွေကိုကျွန်တော်ပြောလို့ရတယ်။ကျွန်တော်နောက်တစ်ခုကမတရားလုပ်တဲ့သူတွေအကြောင်းကိုလည်းကျွန်တော်ပြောလို့ရတယ်။ဒါတွေအားလုံးကိုကျွန်တော်ပြောခဲ့တာနှစ်ပေါင်းသိရှိပါတယ်။ဒါမဲ့အဲ့ဒီကတ္တနာတွေကိုကြော်လွှားလွန်မြောက်ပြီးတော့ကျွန်တော်တို့ကဘလို့နိုင်ငံကြီးကအကျိုးမြတ်ရှိတယ်၊တိုင်းပြည်အတွက်အကျိုးမြတ်ရှိတယ်၊လူမျိုးအတွက်အကျိုးမြတ်ရှိတယ်။ကျွန်တော်တို့နီးလန်းတွေကိုကျွန်တော်တို့ကြော်လွှားမလဲဆိုတဲ့အပေါ်မှာတော့ကျွန်တော်တို့ကျွန်တော်ပါဝင်ဒီနိုင်ငံရေးနဲ့ပတ်သက်သူအားလုံးကဆွေးနွေးကြတာမှာအားနည်းမှုတွေရှိပါတယ်။အထူးသဖြင့်ကတော့နံပါတ်1အာနာပါတီနဲ့အာနာအစိုးရကစွမ်းဆောင်ရည်မကောင်းဘူး၊စီမံခန့်ခွဲမှုညံ့ဖြစ်နေ။နံပါတ်2ကျွန်တော်တို့တက်မတော်ကလက်ရှိအာနာကိုကျွန်တော်တို့ဟိုဆက်လက်ပြီးတော့စုပ်ကိုင်လို့ရတဲ့ဆန္ဒပဲရှိပြီးတော့ဒီမိုကရေစီပြည်ထောင်လဲရေးမှာအားသုံးခွင့်နဲ့ပါဝင်ဖို့ကျွန်တော်စိတ်ဆန္ဒလဲပါလို့ဆိုရချက်ကကျွန်တော်တို့ကြားထဲမှာဘာမှငင်းခွန်စရာမလိုတဲ့အချက်ဖြစ်ပါတယ်။အဲ့လိုအခြေအနေမျိုးမှာဒီအခြေအနေကနေကြော်လွားလို့တော့ကိုတဲ့ဒီမိုကရေစီတိုက်ခိုက်အင်အားစုတွေကဘလို့ပူးပေါင်းပြီးတော့ကြော်လွားရမလဲဆိုတော့ကျွန်တော်တို့မဟာဗျူဟာမှာတော့ကျွန်တော်တို့အားလုံးကအားနည်းနေတာကိုတွေ့ရပါတယ်။အဲ့တော့ကျွန်တော်အနေနဲ့ဒီပုံမှာအပိုင်းနှစ်ပိုင်းခွဲပြီးပြောချင်ပါတယ်။တက်မတော်အားကျွန်တော်တို့ဒီ2015ရွေးကောက်ပွဲမှာဘလို့ခက်ခန္ဓာပါဝင်ပတ်သက်မလဲဆိုတာနဲ့ပတ်သက်ပြီး analysis လုပ်မယ်ဆိုလို့ရှိရင်တော့ကျွန်တော်တို့အနေနဲ့သိပြီးတော့အပြင်းမခံရမလို့ပါဘူး။အာဏာရပါတီနဲ့အံရောရဲ့ကြားရဲဆက်ဆံရေးအထူးသဖြင့်ကြည်လစ်သိပြီးတော့အထူးသဖြင့်ကျွန်တော်တို့အတိုက်ခံအင်အားစုတွေကြားရဲကျွန်တော်တို့ဆက်ဆံရေးလောက်ဆက်ဆံရေးကသူတို့လောက်ကျွန်တော်တို့ကြည်လစ်ပြီးသိမှုရှိပါအောင်နောက်ပြီးတော့ကျွန်တော်တို့မှာအမျိုးမျိုးသောအမြင်အနေနဲ့ကျွန်တော်တို့ကွဲပြားခြားနားမှုတွေရှိနေပါတယ်ဒါကြောင့်ကျွန်တော်တို့ကရေဘူအားဖြင့်ဒီမိုစီလိုလားသူတွေနဲ့အာနာကိုစုပ်ကန်လူတွေဆိုရဲအုပ်စုအစုခွဲခြားရင်တော့မှအာနာရှိတဲ့လူတွေရဲ့စုပ်ကန်မှုကပိုပြီးတော့ကြည်လစ်ပြီးပြီးတော့ကျွန်တော်တို့ရဲ့အတိုက်ခံအင်အားစုတွေကျွန်တော်ပါရှင်းနေအမျိုးမျိုးကွက်ထွက်နေတာတွေ့ရပါတယ်။နောက်တစ်ခုကဟိုကိုရံမျိုးသိကျွန်တော်တို့ဟိုထောက်ပြဆွေးနွေးတာရှိပါတယ်။အဲ့တော့ကာကွယ်ဦးစီးချုပ်အဖြစ်အနေအားကအာနာအုပ်ချုပ်ရေးအာနာကိုသွားရတယ်ပို့ပြီးတော့ပါဝါဖူးဖြစ်တယ်ဆိုတာရှိပါတယ်။သို့တော်လည်းပဲလက်ရှိကာကွယ်ဦးစီးချုပ်ဟာဥပုံထဲမှာမနေဘဲနဲ့ထွက်လာပြီးတော့မှကျွန်တော်ဂျန်တဲ့ element တွေကိုလိုက်ပြီးတော့ထိစပ်နေတာထူးခြားချက်ပါကျွန်တော်မီဒီယာအတွက်ကတော့ဒါထူးခြားချက်ဒီထူးခြားချက်တွေကိုကျွန်တော်ကကောက်နှုတ်ပြီးတော့မှတက်မတော်ကဘယ်လိုဒါကရှင်အောင်သွားနေလဲဆိုတာကိုကျွန်တော်တို့က analysis လုပ်အောင်မှာဖြစ်ပါတယ်တကယ်လို့အခုဆိုလို့ရှိရင်ကာဝေးဦးစီးချုပ်ကတွေ့ပြီးတော့ဂျန်တဲ့ဒုတိယကာဝေးဦးစီးချုပ်ကဒုတိယဗိုလ်ချုပ်ကြီးတွေဗိုလ်ချုပ်ကြီးတွေကမီဒီယာနဲ့ပြီးကြတွေ့ဆုံတာမျိုးလုံးဝမရှိပါဘူးဒါကသူတို့ကวางกุมแม่เอามาชื่อเนี่ยสว่าทินช้าပါတယ်
โอเคကျွန်တော်နောက်ဆုံးတစ်ချက်မေးချင်ပါတယ်ကုဇော်တက်ထွေးကိုပဲကျွန်တော်15စက္ကန့်လောက်တော့ချိန်ရပါတယ်ကျွန်တော်ဟိုအမေးဖြစ်လေးပဲအခုတက်မတော်ကပြောနေလို့လာမယ့်ရွေးကောက်ပွဲမှာတက်မတော်ဟာတကယ်ပဲကြားနေပါမလားအာနာပါတီဘက်ကရှိမလား NLD ဘက်ကရှိမလားတကယ်တမ်းကြားနေနိုင်ပါမလ
ားတက်မတော်အနေနဲ့ကကျွန်တော်တို့ဒီနိုင်ငံတကာကိုဟိုထုတ်ဖော်ပြောကြတဲ့အခါမှာတော့သူတို့ကြားနေတယ်ဆိုတော့တက်နေမိမှာတက်ပြီးကြားမှာဖြစ်ပြီးတော့တကယ်တကယ်မှာတော့သူတို့ကဆိုလို့ရှိရင်အဲတိုင်းပြည်ရဲ့အနာဂတ်မှာအာနာစ 生在比较受感差异呢，八万八的油呗，你按九万八嘛，主要对大体。
顾少的腿，其实我看下，就是带你来一天，请来最高的吧。八万顺那边的顾少的腿呢，都在下面对，那乌子龙接触点嘛嘞，多少钱的阿龙我来接触点嘛嘞，看下带你来一天，点嘛嘞，叫哪个比了？